ဝိနည်းမင်္ဂလာယနေ့အခါဝယ်တက်ရှိကျမ်းမှာစိတ်ချမ်းသာ၍လူရဆန္ဒပြည့်ဝစေချောင်းနိဗ္ဗာန်ရောက်ဖို့ကောင်းမှုကုသိုလ်အထူးဖြစ်စေခြင်းအကြောင်းငါဌာနကောင်းမှုပြုကြရတယ်သီလဆောင်တည်ကြရတယ်ကမ္မထံဘာဝနာပွားများကြတယ်ဒါဘုရားဘာသာတွေရဲ့ရည်စူးချက်တစ်ခုနဲ့အလုံးလောက်တယ်ပေါ့ Buddhist practice ပေါ့နော်ဘုရားဘာသာတွေဆောင်ရွက်လောက်ကညာတဲ့မှုပေါ့အဲတော့ဘုရားဘာသာမှာသစ္စာပြားဟောကြားတဲ့အဓိကအခြေခံတရားနှစ်ခုကတော့ကုသိုလ်နဲ့အကုသိုလ်ပဲဖြစ်တယ်ကုသိုလ်ဆိုတာကုသလဆိုတဲ့ပါဠိစကားလုံးကလာအဓိပ္ပာယ်တစ်ခုကတော့သူကကုဆိုတာဆိုးကျိုးကိုပေးတတ်တဲ့အဆိုးတရားများတလားဆိုတာဖယ်ရှားပြစ်နိုင်တဲ့စွမ်းအားလို့ဒီလိုပြောတယ်လူတွေရဲ့တဏ္ဍာမှာလည်းပဲခန္ဓာကိုယ်ထဲမှာလူကိုဒုက္ခရောက်စေတတ်တဲ့အခြေခံယောဂမကောင်းတဲ့အရာတွေရှိတာပေါ့နော်အဲ့ဒါတွေကိုဖယ်ရှားပြစ်နိုင်တာဆေဝဒါစာရှိတယ်လို့ပဲလူတွေရဲ့စိတ်ထဲမှာလည်းပဲမကောင်းတဲ့ဆိုးကျိုးကိုဖြစ်ပေါ်စေနိုင်တဲ့တဘာဝတရားတွေရှိနေတယ်။အဲဒီတဘာဝတရားတွေကိုအကုသိုလ်လို့ခေါ်တာ။ဒီစကလုံးလေးတည်ထွင်ပုံကတော့ကုသလကုဆိုတာအဆိုးတရားများကိုတလဖယ်ရှားပြနိုင်တဲ့စိတ်ဆွမ်းအားတစ်မျိုးတည်းအဆိုးတရားများဆိုတာဘယ်သူတွေတုံးဆိုရင်ဒီအဆိုးတရားများဆိုတာအကုသိုလ်လို့ခေါ်တဲ့အရာတွေပဲအဆိုတာအဲ့ဒီအဆိုးတရားများကိုဖယ်ရှားနိုင်တဲ့စွန့်ရည်တတ္တိမဟုတ်တဲ့ဆန့်ကျင်ဘက်သဘောတရားတွေလို့ဒီလိုပြောတာအဲ့တော့ဘုန်းကြီးတို့ရဲ့ခန္ဓာကိုယ်ထဲမှာကျမရေးကိုအကျိုးပြုတဲ့အရာရှိတယ်လို့ကျမရေးကိုအကျိုးမပြုတဲ့အရာရှိရုပ်ပိုင်းမှာလည်းထို့တူပဲစိတ်ပိုင်းမှာလည်းပဲမကောင်းတဲ့ဆိုးကျိုးကိုဖြစ်ပေါ်စေတတ်တဲ့အရာတွေရှိတယ်လို့ကောင်းကျိုးချမ်းသာကိုဖြစ်ပေါ်စေတဲ့အရာနှစ်ခုရှိတယ်။အဲ့ဒါကိုပဲကုသိုလ်နဲ့အကုသိုလ်လို့တို့ခေါ်တာ။ကုသိုလ်နဲ့အကုသိုလ်စိတ်ထဲမှာဖြစ်တဲ့ဒါသဘာဝတရားနှစ်ခုပဲ။ဒီသဘာဝတရားနှစ်ခုကဘယ်သူမှဖန်ဆင်းနိုင်မဟုတ်ဘူး။ဆရာဆရာအကြောင်းတရားတွေကိုမှီပြီးတော့ဓမ္မနိယမသဘာဝနိယမသဘောကမ္မနိယမလို့ဆိုတယ်သဘောအတိုင်းနိယမသဘောအရာသလော of nature အရာဖြစ်ပေါ်နေတဲ့အရာတွေပေါ့အကြောင်းကိန်းကြီးဖြစ်တာတော့မဟုတ်ဘူးအကြောင်းရှိတယ်ပေါ့နော်ဆရာဆရာအကြောင်းတွေကြောင့်ရှေ့ကျဲမှာဖြစ်ပေါ်နေတဲ့ဒီစွမ်းအားနှစ်ခုအဲ့ဒီနှစ်ခုကိုမြတ်စွာဘုရားကဒီစွမ်းအားနှစ်ခုလူတွေရဲ့စိတ်ထဲမှာရှိနေတယ်အဲ့ရှိနေတဲ့ထဲကဆိုးကျိုးကိုပေးတတ်တဲ့အပြစ်ရှိတဲ့စိတ်တော်သားတွေကိုဖယ်ရှားပြရမယ်တဲ့။ကောင်းကျိုးချမ်းသာကိုဖြစ်ပွားစေတတ်တဲ့အပြစ်ကင်းတဲ့သဘာဝတရားတွေမိမိတဏ္ဍာမှာတိုးပေါင်းတော့ရမယ်။အဲ့ဒါဘုရားဆူဆူအခြေခံအပြင်ဟောတဲ့တရားကအဲ့ဒါပဲ။ပါဠိလိုပြောလို့ရှိရင်တပ္ပပပတ္တအခရဏအကုသိုလ်မှန်သမျှဆိုးကျိုးပေးတတ်တဲ့အကုသိုလ်မှန်သမျှမိမိတဏ္ဍာမှာမဖြစ်เสียရဘူး။ကုသလတုပတ္တမရာကောင်းကျိုးချမ်းသာကိုဖြစ်ပေါ်စေတတ်တဲ့ကုသိုလ်တရားမှန်လည်းမိမိတဏ္ဍာကိုဖြစ်စေရမယ်လို့စံကျင်မဲ့သဘာဝတရားနှစ်ခုပဲအဲစံကျင်မဲ့သဘာဝတရားနှစ်ခုဟာတရားရမအဲ့ဒါလိုပฏิပက္ခသဘောဆောင်းနေတဲ့သဘာဝတွေဟာလောကမှာထင်ရှားရှိနေတာပေါ့အပူနဲ့အေးတို့လို့ပေါ့နော်အလင်းနဲ့အမောင်တို့လို့ဒါရှိတာပဲအဲလူတွေရဲ့စိတ်ထဲမှာလည်းပဲဟုတ်ကောကိုဆင်ញံစဉ်းစားကြည့်ပါဒီလူချင်းတက်မဲ့တဲ့စိတ်တွေတစ်ခါတခါဖြစ်တယ်တစ်ခါတည်းအောင်ကြတော့ဆွတ်လွတ်နိုင်တဲ့သဘောတရားတွေဖြစ်တယ်တစ်စုံတစ်ခုကိုဆုတ်ကိုင်းပြီးတော့လူချင်းတက်မဲ့ပြီးတွေ့တားနေတဲ့သဘောကတစ်ခုအဲ့တွေ့တားမှုကိုပယ်ပြီးတော့ဆွတ်လွတ်နိုင်တဲ့သဘောကတစ်ခုဟောဒီသဘောနှစ်ခုတွေ့ရတာပဲနောက်တစ်ခုကြည့်မယ်ဆိုရင်ကိုစိတ်အလိုမကျလို့မုန်းတီးမှုသောတာဖြစ်မှုဆိုတာစိတ်ထဲမှာတစ်ခါဖြစ်တယ်တစ်ခါတည်းအဲ့ဒါနဲ့ဆန်းကျင်ပြီးတော့အများအကျိုးကိုလိုလားပြီးတော့ ဒီခံရင်ခွန့်လွတ်ခြင်းဆိုတဲ့သဘောတရားလေးတွေလည်းစိတ်ထဲမှာဖြစ်ပေါ်လာတာ။ဟောနောက်တစ်ခါဆင်းလာလိုက်တဲ့အခါမှာလုံးတင်နာနဲ့မလုံးတင်နာကိုကိုယ်ကိုယ်ပြပြကြီးသိတာရှိတယ်လို့တခါတရံလုံးတင်နာနဲ့မလုံးတင်နာကိုမဝေခွဲနိုင်ပဲရှိနေတာမျိုးလည်းဖြစ်တယ်။အဲ့တော့အဲ့ဒီဟာကိုမြတ်စွာဘုရားကဒီသဘောတရားလေးတွေကိုပဲဟောတာပါ။ဘုရားဟောတာအဲ့ဒါကိုနာမည်တက်လိုက်တဲ့အခါကျတော့ဘုရားကပါဠိဘာသာပေါ့လေအိန္ဒိယနိုင်ငံမှာတစ်ချိန်တုန်းကလူများစုနားလေတဲ့မဂဓဘာသာလို့ခေါ်တယ်မဂဓတိုင်းမှာဒီကနေ့ခေတ်တော့ဘီဟာပြည်နယ်ခေါ်တာပေါ့နော်အဲ့ဒီတိုင်းကလူတွေကအများဆုံးအသုံးပြုတဲ့ဘာသာစကားပေါ့အဲ့ဒီခေတ်ကအဲ့ဒါကိုဒီကနေ့ခေတ်တော့မြတ်စွာဘုရားတရားတော်တွေမှတ်တမ်းတင်ထားတဲ့ဘာသာဖြစ်လို့သူကပါဠိဘာသာလို့နာမည်ပြောင်းလိုက်တာပေါ့နော်အဲ့တော့ပါဠိဘာသာနဲ့ပြောတဲ့အခါကျတော့ခုနကတခုအရာပေါ်မှာတွေ့တာပြီးတော့မစွန့်လွတ်နိုင်တဲ့သဘောကိုလောဘလို့ခေါ်တာပဲ။ဟာလူတိုင်းရဲ့တဏ္ဍာမှာလောဘဆိုတာအာယုန်တခုကိုမြင်ပြီးလိုချင်တယ်စိတ်ထဲမှာစွဲလန်းနေတယ်မရရအောင်ကြိုးစားဖို့တွန်းအားတွေဖြစ်နေတယ်။အင်္ဂလိပ်လိုတော့ craving လို့လည်းခေါ်တာပေါ့နော်။ craving နောက်တွေ့တာနေ attachment ပေါ့နော်အဲ့ဒီလိုလောဘဆိုတဲ့သဘောတရားဟာစိတ်ထဲမှာထိရှားရှိနေတယ်အဲ့ဒီတရားကိုမြတ်စွာဘုရားကဘယ်လိုဟောတော့ဆိုလို့ရှိရင်သူဟာအကုသိုလ်ရဲ့အမြစ်ပဲတဲ့အကုသိုလ်သူဖြစ်လာလို့ရှိရင်ဉာဏ်နဲ့အကုသိုလ်တွေပါတွဲဖက်ပြီးတော့ဖြစ်လာနိုင်တယ်ပေါ့သူကအခြေခံသဘောတရားပဲတဲ့အကုသိုလ်အလုံးကိုဖြစ်ပေါ်စေတဲ့အရာဒါမို့အကုသလမူလThe root of immoral လို့ပြောပြ The root of immoral group တော့ခါလည်းတကယ်လည်းဟုတ်တာပဲလူချင်းမှုတွေ့တာမှုကိုအကြောင်းပြုပြီးတော့တခြားအကုသိုလ်တွေဘာတွေဖြစ်လာနိုင်လို့သူလူချင်းမှုကိုမထိန်သိမ်းလို့ရှိရင်ပို့ပြီးတော့လောဘကြီးလာတယ်လူချင်းလာတယ်လူချင်းလာလို့ရှိရင်ဒီလောဘကိုအကြောင်းပြုပြီးလူရတခုလောက်လာတယ်ပေါ့နောက်ဆုံးမှာကုပ္ပစီရင်ကိုမဟုတ်ဘူးသူများပစ္စည်းပါမတရားလိုချင်တဲ့စိတ်တွေပါဖြစ်လာတယ်ပေါ့နော်ဒီလိုလိုချင်မှုဆိုတဲ့အတွေ့အကြုံမတားဆီးနိုင်လို့ရှင်ပို့ပို့များလာဒါကကဲတားဆီးနိုင်မြန်ပြီဆိုရင်တော့ရောသူကဒုက္ခမပေးဘူးလားဆိုပေးတယ်ဘယ်လိုဒုက္ခပေးတော့လို့ဆိုတော့လိုချင်မှုနဲ့တွေ့တာမှုရှိနေသေးတယ်များသူကပါဖြစ်လာတော့ဆိုအဲ့ဒီလိုချင်စရာအာယုံပေါ့တွေ့တာစရာပေါ်မှာသူကမြဲတမ်းဆွေးင်ကြောင်ကြမှုတွေဖြစ်လာတယ် worry ဆိုတာ။နော်။တခြားစဉ်းစားကြည့်ဒီ worry ဆိုတဲ့တောကပေါ့။ဒီတောကဆိုတဲ့သဘောတရားဟာအတွေ့အတာရှိတဲ့ပုံမှာဖြစ်တာလား။အတွေ့အတာမဲ့တဲ့ပုံမှာဖြစ်တာလားဆိုတာစဉ်းစားကြည့်ပေါ့။ကိုယ်မတွေ့တာတဲ့လူပုံမှာတောကဖြစ်တယ်လို့မရှိဘူး။ကိုယ်မတွေ့တာတဲ့ပစ္စည်းပုံမှာလည်းတောကဖြစ်တယ်လို့မရှိဘူး။ကိုယ်မတွေ့တာတဲ့လူကုံတွေ့တာတဲ့အရာပစ္စည်းဝတ္ထုကဘလောက်ပဲကောင်းကောင်းဘလောက်ပဲတန်ကျေရှိရှိတောကဖြစ်တယ်လို့မရှိဘူး။အော်ကိုကငါဟာလို့သတ်မှတ်လိုက်တာနဲ့တကြိုင်နဲ့လောဘကအခြေဆိုင်လိုက်တာနဲ့တကြိုင်နဲ့ပါလာတော့ဆိုအဲ့ဒီ worry ဆိုလာရတာပဲ။ဆိုရင်လားဆိုရင်လာတဲ့အခါဆိုရင်စိတ်ဆိုတာဘာဖြစ်တယ်လဲ stress ပေါ့စိတ်ဖြစ်စီမှုတွေဖြစ်လာအဲ့ဒါကိုပြောရမြတ်စွာဘုရားဆိုးကျိုးကိုဖြစ်ပေါ်စေတဲ့စတာပြော။ဟိုတခြားရှင်ရှင်ဝေးဝေးကိုမမြင်ရတဲ့ငရဲကြတာတွေဒုက္ခရောက်တာတွေထားတွေကိုမစင်စားနဲ့အောင်။နော်။ဒီတွေ့တာမှုဆိုတဲ့လောဘပေါ်လာလို့ရှိရင်အ ਨੇ ဆုံးကိုတွေ့တာတဲ့တရှိတ္တဝါကိုတွေ့တာတဲ့တမဲ့ပစ္စည်းဝတ္ထုတစ်ခုခုဖြစ်သွားမှဆိုးရိမ်နေဖြစ်သွားရင်လည်းဆိုးရိမ်နေမဖြစ်ခင်လည်းဆိုးရိမ်နေပေါ့။အဲ့ဒီတောကဆိုတာတကယ်တော့စိတ်ထဲနှလုံးထဲမှာပူလောင်စေတဲ့တရားပဲ။တောကဖြစ်လို့စိတ်ချမ်းသာတယ်လို့ဘယ်သူမှမရှိဘူးနော်။ဒါနောက်ဆုံးမှတွဲစရာမရှိဘူးဆိုရင်လူဟာတွဲစရာပါရှိတယ်ဆိုကိုယ့်ကိုယ်ကိုတွဲတာ။တချို့ကတော့အေးသားသမီးမရှိဘူးအေးဆေးသေးပဲဘာမှလည်းပူပန်စရာမရှိဘူးလို့စိတ်ကထင်တယ်။ဒါဆိုပူပန်စရာကတော့ရှိနေရှိနေ။ပြောင်းပြီးပူနေတာပဲလေ။ဘူးမှပူစရာမရှိကိုယ့်ကိုယ်ကိုပူမှာပဲလူဆိုတာ။အဲ့ဒါဘာကြောင့်ပူတာတုံးလို့အခြေအနေကိုလိုက်ရှာလိုက်တဲ့အခါခေါဏလောဘအကြောင်းပဲအဲ့ဒီပူပန်မှုကိုဖြတ်ချင်ရင်လောဘကိုပယ်ရမှာဒ ဒါဘယ်လောက်ထင်ရှားတယ်ဆိုပစ္စည်းလေးတခုကိုပိုင်းနေတဲ့အချိန်နဲ့ကိုကနေပြီးတော့ကြောင်းချလိုက်လို့ဖြစ်စေတူတူရောက်ကိုပေးလိုက်လို့ဖြစ်စေတူမတူကစဉ်းစားကြည့်လိုက်ပါပစ္စည်းတခုကကိုယ့်လက်ထဲမှာရှိတဲ့အချိန်ကအနေထားမျိုးနဲ့ကိုကဆွန့်လွတ်လိုက်တဲ့အနေထားမျိုးမတူတော့ဒီပေါ်မှာသဘောထားပြောင်းသွားတယ်အဲ့ဒါဘာကပြောင်းတာတုံးဆိုဒီလောဘတော့ဝရှိတယ်နည်းမရှိအဲ့ဒါကိုမြတ်စွာဘုရားဟောတာကာမတောဇာယတိတောကောတဲ့တောကဆိုတာလူချင်းစရာတွေကိုလူချင်းနေလို့တောကဖြစ်တာတဏှာယဇာယတိတောကောတောကဆိုတာတွေ့တာမှုတတ်မဲ့မှုဆိုတဲ့တဏှာရှိနေလို့ဖြစ်တာတဏှာမရှိရင်တောကဆိုမဖြစ်ဘူးအဲ့ဒါကိုဟောတာတောကဆိုတာအစိုးတရားပဲပေါ့နော်စိတ်ရပူလောင်စေတတ်တဲ့တရားအဲ့ဒီအစိုးတရားကိုဖြစ်ပေါ်စေတဲ့လောဘဟာလည်းအစိုးတရားပဲကောင်းကျိုးချမ်းသာမှုမပေးဘူးလို့ဒီလိုဆိုလိုတာအများသောအားဖြင့်လူတွေကတော့အာလောဘဒီသူဆိုတာလောဘတော့ရှိမှာပဲလို့ဒီလိုတွက်ပြီးပေါ့ပေါ့သူ့ကိုသဘောထားတယ်မဟုတ်ဘူးမြတ်စွာဘုရားဟောတာတကယ်စိတ်ချမ်းသာမှုတောကခင်းခင်းနဲ့နေနိုင်တယ်ဆိုလို့နေချင်တယ်ဆိုရင်ဒီလောဘကိုပဲရှော့ချမှာနောက်ဆုံးမှာဉာဏ်နဲ့ပုဂ္ဂိုလ်တွေဖြစ်သွားပြီဆိုလို့ရှိရင်တွေ့တာစရာဆိုသူ့မှာမရှိတော့ဘူးနောက်ဆုံးကိုယ့်ကိုယ်တော့မတွေ့တာတော့ကိုယ့်အသက်လည်းမတွေ့တာတော့ကိုဘာလို့လို့မတွေ့တာတော့ဆိုတော့အမှန်မြင်သွားလို့မတွေ့တာနော်စိတ်ညစ်လို့မတွေ့တာတာတစ်မျိုးအမှန်မြင်လို့မတွေ့တာတစ်မျိုးစိတ်ညစ်လို့မတွေ့ဘူးဆိုတော့တွေ့စရာရှားနေတာဒီတစ်ခုစိတ်ညစ်လို့ရှိရင်နောက်တွေ့တာစရာတစ်ခုသွားတာပဲဒီမှာနော်ခုနကယဟန္တာဖြစ်သွားပြီဆိုတာကြတော့ဒီတစ်ခုကိုစိတ်ပြတ်တာမဟုတ်ဘူးသဘာဝကိုအမှန်သိသွားတာဒီတွေ့တာချင်းအဖြစ်တွေကိုအမှန်သိသွားတဲ့အခါကျတော့သူ့ကိုဖယ်ရှားပစ်နိုင်တာ။ဘာနဲ့ဖယ်ရှားပစ်တာတော့လို့ဆိုတော့ခုနအလောဘဆိုတဲ့သဘောတရားနဲ့ဖယ်ရှားပစ်တာ။ဒါပေါ့အလောဘဆိုတာ non attachment non craving လို့ဒီလိုဘာသာပြန်မဲ့အစား anti attachment anti craving attachment နဲ့ craving ကိုပယ်ဖျက်ပစ်နိုင်တဲ့သဘောတရားလို့ဆိုလို့သူကဖယ်ရှားပစ်တာအဲ့ဒါကိုမြတ်စွာဘုရားဓမ္မလို့ပြောတာပဲအဲ့တော့ဒီဓမ္မဟာစဉ်းစားကြည့်လိုက်ပါစေဒီဆူတောင်းရတဲ့ဟာလည်းမဟုတ်ဘူးဘာသာတရားနဲ့လည်းမဆိုင်နော်လောကမှာလူတွေကဘာသာတရားဆိုပြီးတော့ယုံကြည်ကြကိုယ်ဝန်ရှာတယ်တော့တိချာစဉ်းစားကြည့်မိတယ်ဘုန်းကြီးတို့စဉ်းစားကြည့်မိတယ်လောကလူတွေဟာကဘာဥပစာပြီးတော့လူတွေဟာအမှန်ကိုမသိသည့်အတွက်ကြောင့်သူတို့လူတွေရဲ့စိတ်ထဲမှာကြောက်စိတ်ဝင်လာတယ်။ကြောက်စိတ်ဝင်တယ်ဆိုတာတဘာဝစွမ်းအားကြီးတွေကိုကြောက်တယ်။ဆိုတော့မိုးချိန်တာတို့၊မုန်တိုင်းတို့တို့မျိုးတွေကိုကြောက်တယ်ပေါ့။သူကအဖြေမထုတ်နိုင်တာတွေဆိုရင်သူကတွေးကြောက်တယ်။တွေးကြောက်တော့ဘာတွေလုပ်တော့ဆိုရင်ဒါတကူရှင်ကြီးတွေရဲ့တကူရှင်ကြီးတွေစိတ်ဆိုးလို့ဒီလိုလုံထာနေမှာပဲတို့သူတို့တောင်းမှမှပဲပူဇော်မှပဲဆိုလှုပ်လိုက်တဲ့အချိန်မှာသူကသူသွားသွားအလျောက်အချိန်ကုန်လို့ဖြစ်သွားတဲ့ဟာလေးတွေကိုလူတွေကအကြောက်ပြေသွားတော့ဒါတို့ပူဇော်လိုက်လို့တို့ကိုဝယ်လိုက်လို့တန်းတက်လိုက်လို့ပျောက်သွားတယ်လို့ယူဆရတာနေပြီးတော့အစွဲလမ်းကြီးတစ်ခုဖြစ်သွားအဲ့ဒီအနေဆက်ပြီးတော့နတ်ကိုယ်ွယ်မှုဆိုပေါ်လာအဲ့တော့ဘုရားဗလာအဲ့လိုကိုးကွယ်မှုမဟုတ်ဘူးမြတ်စွာဘုရားကိုးကွယ်မှုအဲ့တော့လူတွေကယုံကြည်ခြင်းနဲ့သွားနေကြတာကဘာမှာရှိလိုက်မယ်ဆိုရင်တခြားဘာသာတွေအကုန်လိုက်ကြည့်မယ်ဘုရားဗလာလွှင့်တခြားဘာသာတွေအဲဘုရားဗလာဝင်နေကနတ်မကိုးကွယ်ဘူးလားဆိုတော့ကိုးွယ်တာဒါသူနဲ့ပဲဆိုင်နေဘုရားဗလာနဲ့မဆိုင်ဘူးနော်ဘုရားဗလာဖြစ်ပြီးနတ်ကိုးကွယ်တဲ့လူကဘုရားဗလာနဲ့မဆိုင်ဘူးသူနဲ့ပဲဆိုင်နေပုဂ္ဂိုလ်နဲ့ပဲဆိုင်နေလीကိုယ်တော်တခြားဘာသာဝင်တွေကိုလိုက်ကြည့်မယ်ဒီအမတမရှေးကြတယ်လို့ပြောကြတဲ့ဟိန္ဒူဘာသာမန္တဟိန္ဒူဘာသာဆိုတာဗြဟ္မဏိစင်းပါပဲဗြဟ္မဏိစင်းကအဖျားခံလာသူကဘာကိုယ်ွယ်တယ်လို့သူလည်းနတ်ကိုယ်ွယ်တာသူကိုယ်ွယ်တဲ့နတ်ကဗြဟ္မဓမ္မဆိုတာလည်းကောပဲဒီသူကဓမ္မဆိုတဲ့စကလုံးကနောက်ဆုံးအလုံးလေးကသူကအခရာဆုံးတယ်ဓမ္မနောက်တခါသူကဒုတိယအဆင့်ကိုဝယ်တာကဘီသနုမြန်မာလုံးသူတို့ခေါ်ဘိရှင်နုအဲ့ဒါဥသုံးနောက်တတိယကိုဝယ်တာတော့ တိဝလို့ခေါ်တယ်ဗမာလားသူတို့ခေါ်ရှိပန်းမအဆုံးနဲ့အဲ့တော့အဲ့ဒီသုံးလုံးပေါင်းလိုက်ရင်အရယ်ဥယျမယ်အခရာသုံးပါဟိန္ဒူကျောင်းတွေမှာတွေ့လိုက်မယ်ဒီအခရာလေးသုံးလုံးကိုတစ်ခါရေးထားအရဟံလို့အပေါ်လေးအပြောက်ကလေးနဲ့တင်ပြီးတော့လေအလေးလို့ရေးထားတွေ့ဖတ်တဲ့အခါကျတော့အုံလို့ဖတ်တယ်အဲ့အုံလို့ဖတ်တယ်ဆိုတာအရယ်ဥယျမယ်အဲ့ဒီသုံးလုံးကိုပေါင်းဖတ်တဲ့သဘောကတူတာအာဥဒီလိုသဘောမျိုးအာဥမအဲ့ဒီသုံးလုံးကိုပေါင်းဆိုတာအဲ့ဒီပေါင်းဆိုတာတခြားမဟုတ်ဘူးသူတို့ဘုရားသုံးစုကိုတန်တာတဲ့သဘောပဲအဲ့ဒါကိုဘုရားဘာသာတွေအတိအမှန်မသိတော့အုံခံပြီးတော့ရွတ်နေတယ်အဲ့ဒီပြတော့နော်တကယ်ကတော့အုံဆိုတာဗြဟ္မာရဲ့ဒီသနိုးရဲ့တိဝါရဲ့ဗြဟ္မာကိုသူတို့ကခရီးတာလို့သတ်မှတ်တယ်ကဘာကြီးဖန်ဆင်းတာသူသူကဖန်ဆင်းတာဖန်ဆင်းရှင်ကြီးလို့ဣစ္ဆရာလို့လည်းခေါ်တယ်သူတို့စကားနဲ့အဲ့ဒီမှာဗြဟ္မာကြီးကခရီးတာဒီတနိုးနတ်ကပရိုတက်တာကဘာကြီးကိုစောင့်ရှောက်ပေးတယ်လို့ဆိုတယ်။နောက်ဆုံးကကဘာကြီးပြက်မှာဆိုတော့သူက destroyer နောက်ဆုံးလို့ကအဲ့တော့ creator ရဲ့ protector ရဲ့ destroyer ရဲ့အဲ့ဒီအင်အားစုကြီးသုံးခုကိုသူကဒါနတ်ပဲဆိုပြီးတော့ကိုယ်ကဒါအလွန်အရှိကြဆုံးဘာသာကိုယ်ကမှုတစ်ခုပေါ့နော်ပရမနိစမကိုယ်ဝယ်တယ်ဆိုဘာဒီကိုယ်ဝယ်တော့ဆိုသူတို့ရဲ့ခုံတွေကျေးဇူးတော်တွေကိုရွတ်ဆိုတယ်ပူဇော်တယ်မိပူဇော်တယ်ဗာနဲ့ပူဇော်တယ်ညာနဲ့ပူဇော်တယ်သူတို့ဘုံတော်ပွဲတွေပေါ့တီဆိုပြီးတော့ကိုယ်ဝယ်တယ်ပူဇော်တယ်အဲ့လိုလုပ်တယ်ပူဇော်ပြီးတော့သူတို့ရဲ့ချီးမြှင့်မဲ့ blessing ကိုတောင်းတယ်ပေါ့သူတို့နဲ့အတူဖြစ်ပြရစေဆိုတာမျိုးတွေတောင်းအဲ့လိုမျိုးဒါသူတို့ဘုရားဘာသာနဲ့မတူတဲ့ဘာသာတရားတခုပေါ့နော်နောက်တစ်ခါခရစ်စတန်ကိုကြည့်အောင်မလားခရစ်စတန်ကလည်းသူက God ပဲသူကိုယ်ပဲတာ creator ပဲပေါ့သူလည်းပဲ Holy God ရယ် Son ရယ် Holy Ghost ရယ်သူလည်းသုံးမျိုးပဲ Trinity ဆိုပြီးတော့နော်ကိုယ်ပဲမှုမှာအဲအဲ့ဒီမှာလည်းပဲတရားစဉ်းစားကြည့်မယ်ဆိုရင်သူခရစ်တော်ကိုကိုယ်ပဲတယ်လို့ဆိုတဲ့နေရာမှာသူကခရစ်တော်ရဲ့ခရစ်တော်ကသူကဂေါ့ရဲ့တမန်တော်ဟိုသားတော်အနေနဲ့ဆိုပြီးတော့လာတာဟုတ်ဒါသူတို့ဟိုဆိုဘဘိုင်ဘယ်ဒီဘာဒီမှာပေါ့နော်ဒါသူတို့ယုံကြည်ချက်တွေပေါ့လေအဲ့ဒီဂေါ့ဆိုတာခရီးတာပဲသူကဘာကြီးကသူကဖန်ဆင်းတယ်လို့ဆိုပြီးတော့ဖန်ဆင်းမှုနဲ့လာပဲအဲ့တော့ဟိုကဗြမာဆိုတာနဲ့မထူးဘူးပေါ့ဖန်ဆင်းတယ်လို့ယုံကြည်တာချင်းတူတူပဲပေါ့နော်အဲနောက်ပိုင်းကျင့်စဉ်တွေပါလေဆိုတာကတော့ခုနကလိုတဖြည်းဖြည်းချင်းတီထွင်လာပြီးတော့နောက်ဆုံးသူတို့ရည်ရွယ်ချက်ကပါတော့စေဒီခေါင်းနဲ့ပြန်ပေါင်းဖို့ပဲဟိန္ဒူတွေကလည်းဒီခုနကဗြဟ္မာနဲ့ပြန်ပေါင်းရင်သူတို့ကမောက္ခလွတ်မြောက်ခြင်းပဲပြီးတော့ခရစ်စတန်မှာလည်းအတူတူပဲသာဝရဘုရားသခင်နဲ့ပြန်တွေ့တာဟာသူတို့ရဲ့သူတို့ heaven လို့ပြောတာဟောကောင်းကင်ဘုံပြန်ရောက်တယ်ဆိုတာနော်အဲ့ဒီပုံစံနဲ့သူတို့ကျင့်စဉ်တွေကဥတည်ပြီးလောက်တာအဲ့တော့သူလည်းခေါ်ဟာသာဝရနေဆသာဝရအမြဲတမ်းတည်ငြိမ်နေတယ်လို့ဒီလိုယူဆတယ်ပေါ့ယူဆသည့်အတွက်ကြောင့်အဲ့ဒီကိုကောင်းကင်ဘုံကိုတန်တပြီးတော့လှုပ်နေကြတယ်ဒါလည်းဟိန္ဒူနဲ့ဘာမှမထူချဘူးဆောင်ရွက်ပုံဒီမင်းသားဒီ expert ပဲကွာသွားတာပေါ့နော် practice တွေပဲကွာသွားတယ်ပုံစံကတရားဖြာထွက်လာတဲ့သဘောပဲအဲ့ဒါလည်းတကယ်ကတော့နတ်ကိုယ်ပဲပူပဲအကောဆာနတ်ဖြစ်ပေါ့နော်တကူရှင်ကိုကိုယ်ဝယ်တဲ့သဘောပဲပေါ့အဲတော့အဲ့ဒါတွေဟာအကုန်လုံးဟိုကိုယ့်ရဲ့စွမ်းအားတွေကိုမျက်ွက်ပြုထားတဲ့သဘောပဲ depend on others လို့ပြောတကယ်လက်တွေ့ကြတော့ depend on others ကဖြစ်တယ်ဖြစ်သွားကိုစဉ်းကျင်စဉ်းစားကြည့်ရအောင်လောကကြီးမှာဟိုကလေးတယောက်ဝယ်ရဖို့ဆိုလဲကိုယ်တိုင်ကြိုးစားရတာလေကိုယ်တိုင်ကြက်ရမကြက်လို့မရဆိုအလုံးဟာစွမ်းအားတွေဟာကိုယ့်ဘောမှာပဲရှိတယ်။ဒါဆိုလောကလူတွေယုံကြည်ကြတာစွမ်းအားတွေဟာအပေါ်မှာရှိတယ်။ဒီကုရှင်တွေမှာတော့ရှိနေတယ်။ဆိုတော့အဲ့ဒါမတူထူးကြီးထူးခြားပြန်။ဘုရားဘာသာကအဲ့ဒီစွမ်းအားတွေပေါ်မှာအာယုမပြည့်ဘူး။ကိုယ့်ရဲ့စွမ်းအားဆိုကိုယ့်တဏ္ဍာမှာပဲရှိတယ်။ ကိုယ့်ရဲ့စိတ်ထဲမှာပဲရှိတယ်ခုနကပฏิပက္ခဆောင်းနေတဲ့သဘောနှစ်ခုကလည်းကိုယ့်တန်ထဲမှာပဲရှိတယ်အစ္ဆတ္တလို့ခေါ်တာပေါ့နော် internal ပေါ့ internal force နဲ့ external force နှစ်ခုညာတော့ရင်လူတွေကယုံကြည်တာ internal နဲ့ external ဆိုတော့ external force တွေကိုကိုယ်ဝယ်တဲ့ဘာသာတွေပဲများတယ်နောက်မွတ်စလင်ကြည့်ဦးမလားသူကလည်းအန်လာဆိုပြီးတော့သူ့ပူဇော်တဲ့အလုပ်လုပ်တာပဲလေဒါလည်းခင်ကြိုက်တယ်ဆိုအလုပ်ပဲလုပ်တယ်။အဲသူကဖန်ဆင်းတယ်အရာရာမှဥဆောင်တယ်ဆိုတယ်။အဲတော့အဲ့ဒါတွေအားလုံးဟာ faith လို့ခေါ်တဲ့ယုံကြည်မှုအခြေခံရတယ်။ယုံကြည်မှုအခြေခံ။ဘာလို့ယုံကြည်မှုအခြေခံတယ်လို့ဆိုသူတို့မှတိုက်ရိုက်သိမြင်မှုဆိုမရှိဘူး။ So Hindu လည်း Brahma ကိုမြင်မှုတဲ့လူကြောက်မှမရှိဘူး။တွေ့ဘူးတဲ့လူလည်းတရားမှမရှိဘူး။ပုံမြင်နေတော့ရှိကောင်းရှိမှာပေါ့လေတကယ်မတွေ့နိုင်တဲ့အရာတွေပဲပြီးတော့သူတို့ဟောတယ်ဆိုတာလည်းတဆင့်ကန်နေကြီးပဲအကုန်လုံးလာအဲဒီစကားတွေဖတ်ကြည့်လိုက်ရင်တဆင့်ကန်နေကြီးပဲအကုန်သူတည့်ဟောတာလို့မရှိဘူးပေါ့နော်ဆန်းနေတယ်ဆိုတာလည်းတယောက်ယောက်ကပြောတာပဲသူကိုယ်တိုင်နဲ့တွေ့ရခဲ့များတော့တကဒုတိယပါးစာတွေလည်းကြည့်လိုက်မယ်ဆိုအဲ့တိုင်အဲ့တော့ခြုံပြီးတော့ပြောမယ်ဆိုလို့ရှိရင်ဖန်ဆင်းရှင်ကိုယုံကြည်ပြီးတော့ကိုးကွယ်တဲ့ဘာသာကတခြားဘာသာတွေဖန်ဆင်းရှင်ကိုယုံကြည်ပြီးတော့ကိုးကွယ်ထိုရဘာသာကဖန်ဆင်းရှင်ကိုယုံကြည်ကိုးကွယ်တဲ့ဘာသာမဟုတ်ဘူးအတ္တဟိအတ္တနောနထောကိုကုကုအာကိုပြီးတော့ကိုစွမ်းစာကိုကိုတန်ဖိုးထားတဲ့ဘာသာတစ်ခုအဲ့တော့ဘုန်းကြီး2008ခုနှစ်တုန်းကဩစတြေးလျပြင်းနာတက္ကသိုလ်ကြီးအဖိတ်ထန်အဲဒီကိုရောက်သွားတယ်။ချာမီသွားရင်နောက်တော့အဲဒီနှစ်ရက်သူတို့ ਨੇ စိတ်ကြောင်ဟောပါလို့ဆိုတော့စိတ်ကြောင်ဟောတယ်။စိတ်ကြောင်ဟောပြီးတဲ့အခါသူတို့ဒီဆိုကိုလော်ဂျီတို့ဖီလိုဆိုဖီတို့ကပမောက္ခတွေလာကြတယ်။ဆိုပြီးအဲဒီတယောက်ကမေးတယ်အားလုံးကသူတို့ခရစ်စတန်တွေယူရညာပါပြန်နေတက်ကြတော့ကြီးမှာပေါ့လေသူတော့တိတ်လို့များဟုတ်သူအစိတ်30လောက်ပဲရှိသူတို့စတဲ့ခမလေးတစ်ခုတည်းမှာစိတ်ကြောင့်ဘုရားဗလာဟောတဲ့စိတ်ကြောင့်ဘုန်းကြီးဟောပြောပေးတာပေါ့လေအဲ့ဒီမှာဘာမခတယောက်ကမေးခွန်းထုတ်တယ်ဖုန်းခရစ်စတန်နဲ့ဘုရားဗလာဘာကွာလဲတဲ့သူပြောတော့ဟိုဗာများထူချခြင်းရှိလို့လေဘာသာတရားတူတူပဲလို့သူပြောခြင်းနဲ့မေကုန်ပါတော့အဲ့တော့ဘုညက်အဲ့တော့ထူတာမထူတာကိုတော့တခုပြောပြမယ်လို့ဘယ်အမှန်နဲ့ဘယ်အမှားတယ်တို့ဆိုတာဘုန်းတို့ဘာသာတရားနဲ့ပတ်သက်ပြီးအကူပံပြီးမပြောခြင်းဘူးလို့ဒါတွေကကိုယ့်အကူပဲဆုံးဖြတ်ချက်ချအောင်မယ်လို့ဆိုထူချတယ်မထူချဘူးဆိုတာဘာနဲ့ပြောတာလေလို့ဘယ်ပေါ်မှာဂိုင်ပြောတာတော့ဆိုတော့ तू อ่ะ creation နဲ့ပတ်သက်ပြီးပြောတာပေါ့ creation နဲ့ပတ်သက်တယ်လို့ဆိုတော့အဲ့တော့ creation နဲ့ပတ်သက်လာတဲ့ပေါ်မှာယုံကြည်ချက်နှစ်မျိုးရှိတယ်ပေါ့တူဦးက creator ကိုယုံကြည်တယ်အရာရာကိုထာဝရဘုရားကြီးကတကူရှင်ကြီးကဖန်ဆင်းတယ်လို့သူ့ရဲ့အဆုံးဖြတ်တိုင်းဖြစ်ရတယ်လို့ယုံကြည်တဲ့လူကတရားလို့နောက်တစ်ယောက်ကအဲ့ဒါကိုညင်းဆိုတယ်လို့ကိုကိုအာကိုနဲ့ယုံကြည်တယ်။ကဲဒီလူတစ်ယောက်ရဲ့အခြေအနေတစ်ခုပြောရအောင်လို့အဲ့ဒါဒီလူနှစ်ယောက်ရဲ့အခြေအနေဘုန်းကြီးခရစ်စတန်ကောင်းတယ်ဘုရားဗဒာကောင်းတယ်လို့ဝင်ပြောပါဦး။အဲ့ဒါသူတို့အဲ့ယုံကြည်တာနဲ့မယုံကြည်သူနှစ်ယောက်ဟာဘလို့ထူခြားလဲလို့စဉ်းစားကြည့်လို့အဲ့တော့ဖန်ဆင်းရှင်ကိုယုံကြည်တဲ့ပုဂ္ဂိုလ်တယောက်ဟာလို့ကိုယ့်ရဲ့ဘဝတစ်ခုလုံးဟာဖန်ဆင်းရှင်ရဲ့အဆုံးဖြတ်ပုံမှာတာအဲ့တော့ကိုယ့်ရဲ့ဝီရိယကိုလည်းတန်ဖိုးမထားရရောက်တယ်ကိုယ့်ရဲ့ဆန္ဒကိုလည်းတန်ဖိုးထားရမြောက်ကိုယ့်ရဲ့အသိဉာဏ်ဆိုလည်းတန်ဖိုးမရှိတော့ကိုဖြစ်ချင်တဲ့ဆန္ဒဆိုလည်းအဓိကမဟုတ်တော့ထိုဆန္ဒရောက်ကြိုးစားအထုံးမှုဆိုလည်းအတိတ်ပဲမရှိဘူးနော်ဘောင်းတော်တော့ဆိုရင်ဖန်ဆင်းတဲ့အတိုင်းဖြစ်မှာတော့ဖန်ဆင်းတဲ့အတိုင်းဖြစ်မှာကိုယ်ချင်းချင်းတာတခုဖန်ဆင်းနေတာတခုဆိုရင်ကန့်လတ်ဖြစ်မှာပေါ့အဲ့ဒါဆို။ဒါတော့က ကိုဖြစ်ချင်လို့ကိုစူးစမ်းလည်းပဲခန္ဓာရှင်ရဲ့လူတိုင်းဆိုလို့ရှိရင်စူးစမ်းတာလည်း၎င်းဖြစ်မှာပဲနော်ကောင်းတယ်မကောင်းဘူးဆိုရင်ရွေးချယ်မှုဆိုတာလည်းကိုယ့်တည်းဘာမှအတိပ္ပယ်မရှိတော့ဘူးအဲ့ဒါကဒီခန္ဓာနာကိုယုံကြည်မယ်ဆိုရင်အဲ့ဒီအတိပ္ပယ်မျိုးရောက်တယ်အဲ့ခန္ဓာရှင်ကိုမယုံကြည်ဘူးကိုယ့်ကိုယ်ကိုအာကိုးတယ်ဆိုတဲ့ပုဂ္ဂိုလ်တယောက်ဟာကိုယ့်ရဲ့ဆန္ဒအဓိကထားတယ်ဘာလုံးတဲ့နဲ့ဘာမလုံးတဲ့ဘူးဆိုတာနဲ့ကိုယ့်အကူကိုယ်ပိုင်ညာနဲ့စဉ်းစားတယ်ကိုယ်ပိုင်ညာနဲ့စဉ်းစားပြီးတော့လုံးတဲ့နာကိုလုံးတယ်မလုံးတဲ့နာကိုမလုံးဘူးဒါလည်းကိုယ်ပိုင်ညာနဲ့စဉ်းစားပြီးတော့လုံးတယ်ကိုယ့်ရဲ့လုံလဝီရိယအရာပညာရေးပဲကြိုးစားတယ်စီးပွားရေးကြိုးစားတယ်ကိုယ့်ရဲ့လုံလဝီရိယအားလျော်စွာဖြစ်ပေါ်လာတယ်အဲ့ဒါလို့ဖန်ဆင်းရှင်ယုံမှုမယုံမှုနဲ့ပတ်သက်ပြီးဒီလိုထူခြားမှုရှိတယ်လို့အဲ့ဒါဘယ်ဟာကြိုက်လဲလို့ဆိုသူပြုံးစီစီလုံနေကြအဲ့ဒါပြင်းတာဘယ်ဘာသာရဲ့လို့ဘုံကမပြောပါဘူးအဲ့လိုဖန်ဆင်းရှင်ကိုလက်ခံယုံကြည်တာနဲ့မယုံကြည်တာအဲ့ဒါလိုရှိတယ်ဒါတော့ဒီတိုင်းပဲလေဒါကြောင့်ဘုရားဘာသာတရားတော်မှာဆိုရင်ဘုရားဘာသာတရားတော်ကဘုရားကဒီတကူရှင်သူတွေနဲ့အလန်းကွာဝေးတဲ့ဟုတ်နတ်ဖျားလည်းမဟုတ်ဘူးတော့လူသားတွေကနေပြီးတော့ပညာရှင်ဖြစ်လာလူသားတွေကကျင့်ကြံကြိုးကိုအားထုတ်လို့တကယ်ထူးခြားတဲ့အသိဉာဏ်တွေရတဲ့ပညာရှင်တစ်ခုတဲ့ဦးပဲဖြစ်တယ်အဲ့ပညာရှင်ကလူတွေကိုအကျိုးပြုတာကဲတင်တယ်ဆိုတာဘယ်လိုလုပ်တာတော့ဆိုတာဒါလုံးတဲ့နဲ့ဒါမလုံးတဲ့ဘူးသူခွဲဟောဒီတရားကကျင့်လို့ရှိရင်ကောင်းကျိုးချမ်းသာဖြစ်နိုင်တယ်ဒီတရားကမဖြစ်ဘူးဆိုတာအဲ့ဒီလုံတဲ့နာနဲ့မလုံတဲ့နာအကျိုးရှိတာနဲ့မရှိတာဒီနှစ်ခုခွဲခြားဟောကြားပေးတာသာရှိတယ်။နော်။လူတွေကဘုရားကိုကိုးကွယ်ရတယ်ဆိုတဲ့အဓိပ္ပာယ်ကဆရာသမားထံက advice ကိုရချင်လို့သူ့ရဲ့ဆုံးမစကားကိုလိုချင်လို့ကိုးကွယ်တဲ့သဘော။ခုနလို blessing ကိုလိုချင်လို့ကိုးကွယ်တာမဟုတ်ဘူး။တခြားဘာသာနဲ့မတူတဲ့သဘောနော်။ခြားဘာသာကြတော့ blessing ပဲ။ဆုံးမဩဝါဒအဓိကမဟုတ်ဘူး။ဆင်းရဲဘုရားသခင်ကမတာတို့ကောင်းချီးပေးတာတို့ကအဓိကတရားရတယ်လို့မဟုတ်ဘူးမြတ်စွာဘုရားကအေးအကုသိုလ်မလုပ်နဲ့ဆိုရင်မလုပ်ဘူးတို့ရှောင်ရမယ်ကုသိုလ်လုပ်ရမယ်ဆိုတော့သူ advice လုပ်ထားတဲ့သင်ကြားပို့ချထားတဲ့အတိုင်းတို့တွေလိုက်နာကျင့်သုံးတယ်အဲဒီလိုက်နာကျင့်သုံးတဲ့အတိုင်းကိုယ်တိုင်ရောလက်တွေ့မသိနိုင်ဘူးလားဆိုသိတယ်ဒါဝင်မြတ်စွာဘုရားကဒီဓမ္မလို့ခေါ်တဲ့သူ့ရဲ့ဟောပြောဆုံးမချက်ကျ quality တွေကိုဖော်ပြတဲ့အခါမှာကြည့်လိုက်။နံပါတ်1ကတွက်ခါတော်ဆိုတာ။တွက်ခါတော်ဆိုတာ guarantee ပေးတာပဲ။ငါဟောတဲ့တရားအမှန်ပဲလုံးဝအမှားမရှိဘူး။ဒါပြောတဲ့အတိုင်းလုပ်ဟုတ်တယ်။ဖြစ်ကိုဖြစ်ရမယ်။ဒီဟာက guarantee ပဲ။တခြားမှအဲ့လို guarantee မပေးနိုင်ဘူး။သစ္စာပြား guarantee ပေးတာ။အဲ့တော့သူပြောတဲ့အတိုင်းလုပ်လို့ဆိုတော့ဟုတ်ပြီ။လို့တော့ကိုတွေ့သိနိုင်လားလို့ဆိုသိတယ်တဲ့တန်ဒိဋ္ဌိကောနောက်ကဆက်ပြီးတော့ပြတန်ဒိဋ္ဌိကောကိုလို့ရင်ကိုယ်တိုင်သိနိုင်တယ်ဟာတဲ့ဘူးမသိရဘူးယုံကြည်ခြင်းနဲ့လုံးဝမှမဟုတ်ဘူးတော့ယုံကြည်မှုဆိုတာအစသာရှိတယ်ဘုရားဘာသာမှာထိတ်တန်းမှမရှိဘူးယုံကြည်မှုကဘုရားဘာသာကယုံကြည်မှုကိုခြေခံတာပြောတာမဟုတ်ယုံကြည်မှုသည်ကျင့်ဆောင်မှုအတွက်လမ်းခင်းပေးတာလောက်ပဲရှိတယ်ဘုရားဘာသာယုံကြည်မှုကအသိဉာဏ်ရလာလို့ဆုံးဖြတ်မှုအဆင့်ကြတော့သူကယုံကြည်မှုတယ်မဟုတ်ဘူး resolution လို့ခေါ်တဲ့ဆုံးဖြတ်မှုတတ္တတရားအဲ့ဒီအဆင့်ထိရောက်တာအဲ့ဒါကြောင့်မလို့ faith ဆိုတဲ့တမန်ယုံကြည်မှုပုံမှာအခြေခံပြီးယုံကြည်မှုပုံမှာလမ်းဆုံးတာမဟုတ်ဘူးဘုရားကဒါလုံးဝမယ်ဒါမလုံးဝဘူးဆိုတဲ့ပုံမှာလက်ခံတာအဲ့ဒီလက်ခံတဲ့တရားတရားနဲ့ကိုယ်တိုင်လုံးလို့ရှိရင်ကိုယ်တိုင်တွေးရှိလာနိုင်တယ်တန်ဒိဋ္ဌိကောကိုယ်တိုင်တွေးလာတယ်ဟုတ်ကိုယ်တိုင်တွေးလာတယ်ဆိုလို့ရှိရင်တော်ကိုယ်တိုင်တွေးရုံနဲ့မဟုတ်ဘူးတဲ့ကိုယ်တိုင်တွေးလာလို့ရှိရင်ဒီတရားကိုကိုယ်ဆွေမျိုးသားချင်းတွေမိတ်ဆွေတင်ခါတွေကလာပါစမ်းကြည့်စမ်းပါအေဟိပတိကောအေဟိဆိုလာပါပတ္တမင်းစမ်းကြည့်စမ်းပါတကယ်လှုပ်ကြည့်စမ်းပါအခုလို့အခုရပါတယ်ဆိုရင်ခိတ်ခေါ်ပြီးတောင်ပြနိုင်တယ်လို့ဆိုလို့လေအလေးညာဆိုရင်အဲ့လိုလုပ်လို့မရဘူးလေ လာပါကြည့်ပါဆိုရင်မဟုတ်တာတွေ့ရင်မဟုတ်သူကတကယ်လို့ရင်တကယ်ဖြစ်တဲ့အတိတ်ပဲကိုပြောတာနော်အဲ့ဒါလို့ကိုယ်တိုင်လည်းမြင်နိုင်တယ်ကိုယ်မျိုးစုတွေကိုလည်းပြလို့ရတယ်အစင်မှန်ဖြစ်တယ်ဆိုတဲ့တရားကိုတဲ့ကိုယ်စိတ်ထဲမှာအခုပဲနှလုံးသွင်းအခုပဲငြိမ်းချမ်းမှုကိုပေးနိုင်တယ်ဟုတ်တာပေါ့သစ္စာဗျာတရားတော့ဥပမာလူတစ်ယောက်ဟာတစ်ယောက်ပေါ်မှာမုန်းပြီးတဲ့စိတ်တွေဖြစ်နေတယ်ဆိုရင်သစ္စာဗျာကအေးမုန်းပြီးတဲ့စိတ်မထမ်းနဲ့မေတ္တာပွားလိုက်ပါသူ့ကျိုးလိုလားတဲ့စိတ်လေးနဲ့အစားထိုးလိုက်ပါဆိုအစားထိုးကြည့်ပါလားမုန်းပြီးတဲ့စိတ်တွေပျောက်ပြီးဟောတိခံခွင့်လွတ်တဲ့သဘောတရားချက်ချင်းရောက်ခွင့်လွတ်တဲ့ဉာဏ်တည်းဆိုချက်ချင်းရောက်တာအချိန်ဆိုင်စရာမလိုဘူးလေစိတ်လည်းငြိမ်းချမ်းသွားတယ်အဲ့ဒါကိုဩပနိယေခေါ်လို့ပြောတာအဲ့ဒါလို့နောက်ဒီတည်းဒီတိုးချက်ပြီးတော့ကျင့်လိုက်လို့ရှိရင်တမထကျင့်စင်မဲ့ကျင့်ကျင့်ဝိပဿနာကျင့်မဲ့ကျင့်ကျင့်မဲ့ကျင့်ကျင့်ကျင့်လို့ရှိရင်ပစ္စတံဝိရိတဘောဝိညူဟိပညာရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာကိုယ်တိုင်နားလည်နိုင်တယ်ကိုယ်တိုင်ခံစားသိရှိနိုင်တယ်လို့ဒါတွေကမြတ်စွာဘုရားဟောတဲ့မြတ်စွာဘုရားရဲ့ advice လို့ပဲပြောပြောပေါ့ဘုရားရဲ့ teaching ရဲ့ quality တွေပဲသူကဘုရားကိုယ်ပဲလဲဆိုတာအဲ့ဒီ quality တွေရအောင်ကိုကြိုးစားဖို့ပဲသူကဒါလို့ဆိုတာကိုလုပ်ပေးဖို့ပဲသူကဒါကိုပြောမယ်ဆိုရင် teacher တို့ရော advisor အနေနဲ့ဘုရားကိုကိုယ်ပဲလက်ရှင်းပေးတဲ့ပုဂ္ဂိုလ်အနေနဲ့ကိုယ်ပဲတာမဟုတ်ဘူးဒီအဓိပ္ပာယ်မျိုးဆိုလို့တာပေါ့နော်ကောင်းပြီအဲ့ဒီမှာတခြားဘာသာတွေလည်းဘုရားဘာသာမတူတဲ့နောက်တစ်ချက်ကပါတော့တခြားဘာသာတွေမှာ faith လို့ခေါ်တဲ့တတ်တာကိုပဲအခြေခံတယ်။ဆောပြပြောယုံမွေးအဓိကသာမဏေဘုရားကိုယုံသာမဏေဘုရားရဲ့အမည်နာမတော်နဲ့နောက်ကောင်းကြီးပေးတာကိုယုံကြည်ကြည်လက်ခံ။အဲ့ဒါဟာအဓိကပဲသူတို့ထာဝရဘုရားရှိလားမရှိလားလို့မစူးစမ်းလေနဲ့ထာဝရဘုရားရဲ့ထာဝရဘုရားကဖန်ဆင်းတယ်ဆိုရင်ထာဝရဘုရားကိုဖန်ဆင်းတဲ့သူကဘယ်သူလဲလို့စဉ်းစားနေရမလို့သူတို့เนาะအဲ့ဒီလိုဘာသာရေးနဲ့ပတ်သက်ပြီးတော့ဒီလိုစူးစမ်းလိုက်မယ်ဆိုလို့ရှိရင်သူကဟိုသမခဏနိုင်ကြရာတွေဖြစ်လာမှာပေါ့လေအဲ့ရမို့လို့သူကယုံကြည်မှုကိုအဓိကထားတယ်ဘုရားဘာသာကြတော့အဲ့လိုမဟုတ်ဘုရားဘာသာမှာတရားဆိုတာမရှိဘူးလားဆိုရှိတယ်ဘုရားဘာသာတရားကပါလဲလို့ဆိုရင်ကုသိုလ်အကုသိုလ်ဆိုတာရှိတယ်လို့လက်ခံဖို့ပဲအဲ့ဒီတရားမျိုးပြောတာနော်ကုသိုလ်အကုသိုလ်ဆိုတာရှိတယ်အဲ့တော့အကုသိုလ်ဆိုတာမကောင်းတဲ့အကျိုးပေးတယ်ကုသိုလ်ဆိုတာကောင်းတဲ့အကျိုးပေးတယ်အဲ့ဒါကိုလက်ခံယုံကြည်ပြီးတော့အဲ့ဒီလက်ခံယုံကြည်မှုကအစလေးပဲရှိသေးတယ်တကယ်ဟုတ်တာမဟုတ်တာကကိုယ်တိုင်လုံးချည်တဲ့ရရှိလာတဲ့အသိဉာဏ်မှတကယ်ဒါကြောင့်ဘုရားဘာသာရဲ့အနှစ်သာရသင်ကြားချက်ကဘာလို့ဆိုရင်မဂ္ဂင်၈ပါးလို့ခေါ်တယ်မဂ္ဂင်၈ပါးဆိုတာမက္ခဆိုတာသူ unity တခုပဲဖက်စည်းထားလူတွေရဲ့စိတ်ထဲမှာရှိတဲ့စိတ်စွမ်းအားတွေကိုစုစည်းလိုက်တာသူကမက္ခဆိုတာ the unity of eight factors unity ဟုတ်တယ်ဘာလို့ unity တော့ဆိုနံပါတ်1ကကြည်ယုံကြည်မှုစွာဒီထဲမှာမပါဘူး right understanding သူ right view သမ္မာဒိဋ္ဌိကိုလုပ်တဲ့အလုပ်ကိုမှန်မှန်ကန်ကန်နားလည်ရမယ်ဆိုတော့မှန်မှန်ကန်နားလည်တယ်ဆိုတော့ဒါကလုံးတင်တယ်ဒါမလုံးတင်ဘူးဆိုတော့အခြေခံနားလည်မှုကစအခြေခံနားလည်မှုကစပြီးတော့ကိုယ်ကိုဒါကရုပ်ပဲဒါကနံပဲဒီစွမ်းအားတွေကဘယ်လိုလုံးမရတယ်ဆိုတော့ဒီနားလည်မှုတွေအားလုံးကဒီ right understanding လို့ခေါ်တယ်တမ္မာဒိဋ္ဌိအရာရာမှဒီတမ္မာဒိဋ္ဌိကအရေးကြီးဆုံးမှုမြတ်စွာဘုရားကမဂ္ဂင်၈ပါးမှာပညာနဲ့ဥဆောင်ပြီးတော့ဟောထားတယ်ဒါတို့သူကခေါင်းဆောင်သွားမှာအကုန်လုံးဒါမို့မဂ္ဂင်၈ပါးကိုဟောတဲ့ဟာဟောစဉ်အနေနဲ့ဟောပေးမယ်လို့ဘုရားရဲ့ဟိုဥတည်ချက်ကright understanding ဟာအရေးကြီးဆုံးပဲဒီ Buddhist practice တခုကိုလုပ်တဲ့နေရာမှာ right understanding ဟာအရေးကြီးဆုံးဥပမာမဲ့ဒါနလုပ်တယ်ဆိုရင်ကံကံရေးအကျိုးကိုလုပ်တာအကျိုးရှိတယ်ဆိုတာသိမြင်မှုလို့လုပ်တယ်ပေါ့နော်သ ိတာအသိဉာဏ်ရှိဖို့လိုတယ်ပေါ့ကိုကိုယ်တိုင်ဒါလုပ်ရင်ဒါရတယ်ဆိုတာအသိဉာဏ်ရှိဖို့လိုတယ်ဒါအခြေခံအဖြစ်ဟိုမြန်မာဟိုပါဠိစကားနဲ့ပြောမစင်ကမ္မတက္ကတာသမာဓိဋ္ဌိလို့ခေါ်တယ်ကမ္မဆိုတာကိုလုပ်တဲ့အလုပ်ရဲ့တက္ကဆိုတာကိုပဲပိုင်တယ်ဒါကဘာပြောတာတုံးဆို responsibility ဖြစ်တာပြောတာလောကလူတွေက responsible ကိုငင်းကွယ်ရင်လူကောင်းမဖြစ်ဘူးလေဆိုလိုတာ I am responsible what I have done good or bad ကောင်းတာပြောပြောမကောင်းတာပြောပြောငါဟာအဲ့ဒီအကောင်းဆုံးအတွက်ငါတာဝန်ရှိတယ်ဒါသဘာဝပဲမှန်လားတကယ်လဲတာဝန်ရှိတာလေအဲ့ဒီတာဝန်ရှိတယ်ဆိုရင်ခံယူချက်ကိုကာမသက္ကတာတာမဋ္ဌိဋ္ဌိလို့ပြောတာပဲအဲ့နဲ့ပြောမှာဆိုဘာလို့လို့ဆိုရင်ကောင်းတာလုပ်လဲကောင်းတာဖြစ်တာမဟုတ်ဘူးမကောင်းတာလုပ်လဲမကောင်းတာမဖြစ်ဘူးဒါသူကသူအချိန်တန်သူဖြစ်ချင်တာဖြစ်မှာပဲဆိုရင်ဒါကမ္မတက္ကတာတမလေးတိကိုညင်းပယ်ခေါ်တယ်ဟုတ်အဲဘုရားမသာဖြစ်ဖို့အတွက်အခြေခံကအဲ့ဒီဟိုခုနပြောတဲ့အထိလက်ခံမှုပဲကမ္မတက္ကတာတမလေးတိတော့ကမ္မတက္ကတာတမလေးတိဆိုတာဒီဟာမရှိရင်လူတော်လူကောင်းကိုဖြစ်နိုင်ဘာလို့လဲဆိုရင်ကောင်းတာလုပ်လို့ဆိုးတာလုပ်လို့ကိုယ်နဲ့မဆိုင်ဘူးပေါ့တချို့ကလည်းပြောတယ်လေဒီဘဝဒီကိုယ်ကခံနောက်ဘဝနောက်ကိုယ်ဆံလိုက်မယ်ဆိုပြီးတော့ responsible ဒါ online ရဲ့သဘောကိုသဘောမပေါက်လို့ပြောတာနော် online ဆိုတာတရား line ကတစ် line နဲ့လေးသွားတာအဲ့တော့ responsible ပဲဒီဘဝလှုပ်ထတာဟိုဘဝနဲ့ဆိုဆက်ဆက်နေ online ဖြစ်နေတာကိုပြောအဲ့ကြောင့်မို့မြတ်စွာဘုရားပါဠိလိုခေါ်တာလေခုနဘုန်းကြီးအင်္ဂလိပ်လိုပြောလိုက်တာနဲ့တထထဲပါပဲတထထဲပဲဘယ်လိုတော့ဆိုမြတ်စွာဘုရားပါဠိလိုကြတော့ဘုရားဟောတဲ့ပါဠိဟာယံကမ္မံကရိတန္တိကလျာဏဝါပါပကံဝါတတကမ္မတဒါယတော်တဲ့ဘာလုပ်လို့ကောင်းတာလုပ်လို့ဆိုးတာလုပ်လို့အဲ့ဒီကံရဲ့အမွေကိုငါပဲခံမှာဗျအဲ့ဒီလိုစဉ်းစားရမယ်အဲ့ဒီလိုမြင်ရမယ်ဒါလက်တွေ့လည်းဒီတိုင်းပဲလေကိုလုံးထာကိုခံရတာအကုန်လုံးကိုကြိုးစားရင်ဒီဘဝမှာလည်းပဲကောင်းကျိုးချမ်းသာရတာကိုမလို့ရင်ကိုကောင်းကျိုးချမ်းသာမရဘူးပေါ့နော်မဟုတ်တာလို့ရင်လည်းကိုခံရရတယ်အဲ့ဒါကြောင့်မို့ဒီအတွေးခေါ်ဟာဒါကမ္မတက္ကသမ္မာဒိဋ္ဌိအတိညာဉ်လို့ခေါ်တယ်သူကဒါတော့အင်္ဂလိပ်လိုပြန်တော့ခုနလိုပဲသူက I'm in the area of higher way သူကအဲရပဲသူအမွေခံမဲ့လေ What I have done good and bad the responsible ဖြစ်တာကိုသူလက်ခံတဲ့ဘောဘာလို့လို့ကိုယ်လုံးသမီးကိုယ်နဲ့ပဲသက်ဆိုင်တယ်လို့ဒီအမြင်ဟာအခြေခံအားဖြင့်ဒါဗုဒ္ဓဘာသာကြီးမြင်ရမယ့်အမြင်မို့တမ္မာဒိဋ္ဌိဆိုအဲ့ဒါကိုပြောတာဒီတဲ့အစင်းမြင်လာတဲ့တမ္မာဒိဋ္ဌိကြတော့ဘာဖြစ်လာတော့ဆိုလောကယောက်ျားရဲ့မိန်းမရဲ့သူရဲ့ငါရဲ့ဒီလိုခွဲခြားနေတာတွေဟာအပေါ်ယံ၄ဘဲကိုကြည့်ပြီးတော့ခွဲနေတာဒီကြတော့လူမလည်းပဲဘောဓိနဲ့မိုင်းမယ်ရှိတယ်ယောက်ျားမလည်းဘောဓိနဲ့မိုင်းမယ်ရှိတယ်နော်ဘောဓိဆိုရုပ်ခန္ဓာကိုယ်ကြီးနဲ့မိုင်းစိတ်ဒါပဲရှိတာပဲလေစာလို့ပြောရင်လည်းရုပ်နဲ့နာနှစ်မျိုးတည်းပဲရှိတယ်ဆိုတာဒါဒီနှစ်ခုပေါင်းစပ်ပြီးတော့ဖြစ်ပေါ်နေတယ်စွမ်းအားတွေဒီနှစ်ခုပေါင်းထားလို့ဘာနဲ့ဥပမာတူတော့ဆို robot ဆိုရယ်စက်ရုပ်နဲ့လားသလားတူတယ် robot စက်ရုပ်ကသူ့ဘက်ထရီစောင်းအားရောဘာရောအကုန်လုံးစုထားတဲ့အခါသူကစကားပြောတယ်ဘာလုပ်တယ်အကုန်လုံးနာပဲလေထဲထဲဖြတ်ကြည့်လိုက်ရင်တစ်ခုနဲ့တစ်ခု separate လုပ်ထားလို့ရှိရင်သူ့မှာဘာစွမ်းအားမှမရှိတော့แต่ลูกพ่อนี่ด้วยแต่ฤาขันธ์กูเเละมาเลยเว้ยตะกุนลงผัดจิไล่บ่มาใช่มาหมอบสิทธิ์เนี่ยยกเนี่ยดีนันเนี่ยยกเนี่ยดีนะคู่ป้องสัตว์มีได้อาการจะมาสวนอาตะคู่ขึ้นนี่ล่ะตัวไอ้สวนอานี่ปอไปแล้วลุช้านี่ล่ะပြောเลยซื่อเลยหลุดได้ถ้าตบาวะอ่ำมั้ยไอ้นี่ตบาวะอ่ำโกตีได้จ้ะเนาะตัววิปัตตนาตมะเดชิหลุขอအဲ့တော့ meditation meditation ဆိုတော့လုပ်တဲ့နေရာမှာအဲ့ဒီဝိပဿနာသမာဓိဋ္ဌိဉာဏ်ရအောင်လုပ်နေကြတာပဲ။ဘုကမ္မသက္ကတာသမာဓိဋ္ဌိကတော့တရားကျင့်တဲ့အနေနဲ့ကျင့်ရမှာမဟုတ်ဘူး။ကိုယ်အသိဉာဏ်တစ်ခုရဖို့ကြိုးစားဖို့ပဲ အဲ့ဒီနှစ်ခုအခြေခံအပြင်ဥတည်ပြီးတော့မြတ်စွာဘုရားမဂ္ဂင်၈ပါးမှာတမ္မာဒိဋ္ဌိ right understanding right view ဆိုတာဒီလိုဟောတယ်အဲ့ဒီ right view ဆိုတဲ့ right understanding ရှိဖို့ရတဲ့ဘာလို့ရောဆို right thought မှန်မှန်ကန်ကန်စဉ်းစားတတ်ဖို့တမ္မာသင်္ကပ္ပလိုတယ်ဟုတ်တယ်ဒါလည်းအတွေးမှားသွားလို့ရှိရင်အတိလည်းမှားသွားမှာပဲဘောနော်မှန်မှန်ကန်ကန်တွေးထိုက်အမယ်လို့ဆိုလိုတယ်အဲ့တော့ဒါတွေမှန်မှန်ကန်ကန်တွေးတတ်လောက်အခြေခံဘာရဆရမလဲလို့ဆိုလို့ရှိရင်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာစီဝမောရလတိယအရေးကြီးသေးတယ်လူတွေမှာစိတ်ပိုင်းဆိုင်ရာဖွင့်ပြဖို့အတွက် morality ကသိအထောက်အကူပြုတယ်။ဘလို့အထောက်အကူပြုတာတော့ဆိုလို့ရှိရင်လူတရားဟာကိုကျင့်တရားပြက်ပြားနေတဲ့လူတရားဟာအာယုန်တစ်ခုကိုမှစိတ်ဆိုင်လိုက်တာနဲ့ဘာဖြစ်လာလဲဆိုရင်သူလှုပ်ထားတဲ့လောရတရားအယိတ်မဲကြီးလိုလာထိုးတာပဲသူက။နော်။ကိုယ့်ကို၆လှန့်တာလားပေါ့။ဒါသဘာဝပဲနိ။မဟုတ်တာလှုပ်ထားရင်မဟုတ်တာလှုပ်တဲ့ကကိုယ့်ကိုလား၆လှန့်နေတယ်။အဲ့ဒီ၆လှန့်မှုတွေမခံရအောင်လို့ကိုယ်ကမဟုတ်တာမလုပ်ဘူးဆိုတဲ့ morality နှုတ်နဲ့သူကစိတ်ကညက်ထားတယ်တမ္မာဝါစာကိုလုပ်ကိုစိတ်ကညက်ထားတယ်တမ္မာကမ္မတကိုအသက်မွေးဝမ်းကြောင်းလုပ်တဲ့အခါမှာဟိုဒုစရိုက်တာနဲ့အသက်မွေးဝမ်းကြောင်းမလုပ်ဘူးစင်ကြယ်တယ်တော့အဲ့ဒါတွေရှိတာဘာအတွက်တုံးဆိုရင်ဒါမဟုတ်တာမလုပ်ဘူးဆိုလို့ရှိရင်လူတွေကရဲရင်စိတ်တက်ကရဲရင်လားလေမဟုတ်တာလှုပ်ထားတဲ့လူကသူ့အတူလိုလျောက်ဖို့သူကကြောက်နေတာကြောက်ရွံ့စိတ်ဖြစ်လာတာလေမတင်ငါစိတ်တွေဖြစ်လာပြီပေါ့မဟုတ်တာလှုပ်ထားမရှိတဲ့လူကောင်းတယောက်ကဘာမှကြောက်ဘူးသူကအဲ့ဒီတတိကိုရဖို့အတွက်ဖခင်က morality ဆိုတာဟောတာဒါစိတ်နဲ့ဆက်ဆက်တယ်ဒီဟာလေအပေါ်ယံလေးတွေမဟုတ်စိတ်ပိုင်းဆိုင်ကအလုပ်ကိုလှုပ်တော့မယ်ဆိုလို့ရှိရင်သူကဒီ morality အသိအရေးကြီးတယ်ဒီ morality ကောင်းလာပြီဆိုရင်ဘာဖြစ်လဲဆိုရင်လူဟာစိတ်အတက်ကြွမှုရှိလာရှိလာရင်ကိုယ့်ကိုပြန်တွေးလိုက်ရင်ဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတာကိုပမ္မောဇ္ဇလို့ခေါ်တယ်ပီတိဖြစ်တယ်ပီတိကိုယ်စိတ်ငြိမ်းချမ်းတယ်ပတ္တတိစိတ်ချမ်းသာကိုယ်ချမ်းသာရှိလာတယ်ဒုက္ခအဲ့ကြရင်တမာရီစိတ်တည်ငြိမ်လာတယ်စိတ်တည်ငြိမ်လာရင်ဘာဖြစ်လဲယထာဘူတဉာဏတသနာအဖြစ်မှန်လေးကိုသိလာတယ်ဘာလို့လဲတမာရီနဲ့ပညာကိုဥတည်ပြီးတော့ဟို supporting လုပ်ပေးတဲ့ condition တွေပဲသူကဒါကြောင့်မို့လို့ဒီ morality ကိုမဂ္ဂင်၈ပါးထဲမှာညွှန်ဆောင်ပြတာတမ္မာဝါစာတမ္မာကမ္မန္တတမ္မာအာစီဝလို့သူထည့်လိုက်ဟုတ်အဲ့ဒါထည့်ပြီးတော့နောက်ပိုင်းကျတော့ဘာလို့ရမှာလဲဆိုဒီတိုင်းနေလို့မရဘူးခေါဏက right understanding ဖြစ်အောင် right thought တွေရအောင်ဘာလို့ရအောင်လဲဆို right effort ကြိုးစားမှုလုပ်လားကြိုးစားဆိုတဲ့နေရာမှာလဲဘလို့ကြိုးစားမှာလဲဆိုတာသူကကြိုးစားမှုကို၄ဘက်၄တန်ကကြိုးစားဖို့ခုနကအစကဘုန်းကြီးပြောခဲ့တယ်လို့ပဲမကောင်းတဲ့အင်အားစုတွေရှိတယ်ကောင်းတဲ့အင်အားစုရှိတယ်ကုသိုလ်နဲ့အကုသိုလ်ရှိတယ်ပေါ့နော်အဲ့ဒီမှာအကုသိုလ်နဲ့ဆက်ပြီးတော့ကြိုးစားမှုနှစ်ခုလောက်အောင်ကုသိုလ်နဲ့ဆက်ပြီးတော့ကြိုးစားမှုနှစ်ခုလောက်အကုသိုလ်နဲ့ဆက်တဲ့ကြိုးစားမှုနှစ်ခုကဘာလို့ဆိုရင်ကုသဏ္ဍာန်မှာအကုသိုလ်မဖြစ်အောင်ဆုတ်ပိတ်ရမယ်ဒါနံပါတ်1ဆုံးပိတ်တယ်ဆိုတာကြွတင်ပြီးတော့မဖြစ်အောင်ကိုအခြေစဉ်းစားထားတာပေါ့လှုပ်ထားတာပေါ့နော်ဖြစ်လာခဲ့လို့ရှိရင်ဘာဖြစ်တုံးဆိုရင်ဖယ်ရှားပြည့်အောင်ကြိုးစားဒါအကုသိုလ်နည်းဥပမာစိတ်ဆိုးတာလို့ရှိရင်စိတ်မဆိုးအောင်အစရတဲ့စိတ်မဆိုးမိအောင်ဆုံးပိတ်ထားဖို့လုပ်တယ်ဆိုးလာလို့ရှိရင်လည်းချက်ချင်းကြီးဖယ်ရှားနိုင်အောင်ကြိုးစားမယ်အဲ့ဒီကြိုးစားမှုနှစ်ခုသမဝါယမလို့ခေါ်တာပဲ right effortဒါရင်ပြီးလာလို့ဆိုမပြီးသေးဘူးကောင်းတဲ့ဘက်ကကြိုးစားဖို့လိုသေးတယ်ကုသိုလ်စိတ်မဖြစ်သေးရင်ဖြစ်အောင်လုပ်ရမယ်ဖြစ်ပြီးသားကုသိုလ်စိတ်တွေတိုးပွားလာအောင်လုပ်ရဆိုပါလို့ကိုယ့်ရဲ့ကိုယ်နဲ့ကိုယ်ပတ်ဝန်းကျင်ပေါ်မှာမေတ္တာမထားနိုင်သေးဘူးဆိုရင်ထားနိုင်အောင်ကြိုးစားထားနိုင်လာပြီဆိုရင်ခိုင်မာလာအောင်ကြိုးစားဟာဒီကြိုးစားမှု၄ရက်ကိုတမ္မာဝါယမလို့ခေါ်တာပဲဟုတ်အဲ့ဒီစနစ်တကျအဲ့လိုကြိုးစားလိုက်တဲ့အခါမှာဘာလို့အလားလဲလို့ဆိုရင်ကိုယ်စိတ်လေးကအာယုန်တစ်ခုခုနဲ့တည်ငြိမ်နေဖို့လိုအပ်တယ်ပေါ့။ဘာလို့လဲလို့ဆိုရင်အာယုန်ရဲ့တဘာဝကိုသိဖို့ဆိုလို့ရှိရင်အာယုန်ပေါ်မှာစိတ်လေးကတွေ့ကပ်နေဖို့လိုတယ်ပေါ့။တတိလက်လွတ်ဖြစ်နေလို့ရှိရင်ကတော့တတိမမှုခုမမြင်ဆိုတဲ့အတိုင်းသူကဘာမှမြင်မှာမဟုတ်ဘူး။ အဲ့တော့အာယုတစ်ခုကိုစူးစမ်းမြင်ဆိုလို့ရှိရင်ဒီတတိယကတ်နေတာဆိုတော့ပစ္စည်းလေးတစ်ခုသွားဝယ်တာတောင်းပါပဲဟိုခူးဆက်ရတယ်မို့လားကောင်းတယ်ဆိုတယ်ဆိုတာလေတေးသေးချာချာစိတ်ဆွဆာကြည့်တယ်ကင်ကြည့်တယ်မျက်စိနဲ့ကြည့်တယ်မျိုးမျိုးလုံးကြည့်တယ်ပေါ့အဲ့တော့အဲ့လိုပဲသူကတတိဆိုတာအာယုပေါ်မှာအများရန်သူတတိကတ်ပြီးတော့မှပညာက right understanding ဖြစ်နိုင်တာဒါတွေကအားလုံးဟာ right effort ကလည်းတမာဒိဋ္ဌိကိုထောက်ကူပြုတာပဲright mindfulness ကလည်းတမာတတိစွာ mindfulness ကလည်းပညာကိုကျေစုပြုတာပဲအဲ့ဒါလို့ကတ်တဲ့အခါစိတ်ကလေးငြိမ်ဖို့လည်းလိုအပ်တယ်အဲ့ဒါတမာတမာတိပေါ့အောင်ပေါင်းလိုက်တဲ့အခါကျတော့ပဲခဲ့ရှိပါပဲအဲ့တော့ဗုဒ္ဓဘာသာကျင့်စဉ်မှာအဓိကကျင့်စဉ်ဟာမဂ္ဂင်ရှိပါပဲဟုတ်အဲ့ဒီမဂ္ဂင်ရှိပါကိုပဲဖုန်းလိုပဲ truth တဲ့မှာဆိုလို့ရှင်သူကဘဂသစ္စာလို့ခေါ်တာပေါ့လောကမှာအဲ့ဒါကိုလောကမှာပေါ်ယူတယ်လုတဲ့အခါမှာဘယ်မှာလောအောင်မလဲသူ fee ရှိတယ်သူကအလုတ်လို့ရင်အလုတ်ခွင့်စွာရှိတာမှာဘယ်ကိုလောအောင်မှာတော့ဆိုရင်ရှုပ်တဲ့နံဆိုတဲ့ဒုက္ခသစ္စာပေါ်မှာအလုံးလုံးနော်ဒုက္ခသစ္စာကိုသမုဒိယသစ္စာနဲ့ကြည့်တဲ့အခါမှာခုနကတွေ့တာမှုတွေကိုဖယ်ရှားနိုင်အမှန်သိလာပြီဆိုရင်တွေ့တာမှုကိုဖယ်လိုက်တယ်ဖယ်လိုက်တဲ့အခါကျတော့သမုဒိယသစ္စာကိုဖယ်တာပဲပေါ့ဖယ်တဲ့အခါမှာဒုက္ခနိရောဓလို့ဆိုရအငြိမ်းကိုရလာတာပေါ့ဒီအဓိပ္ပာယ်ပဲမြတ်စွာဘုရားဟောတဲ့သစ္စာလေးပါးတရားပဲကြီးချစ်ပါဆိုအဲ့ဒါကြောင့်မို့ဘုရားဘာသာရဲ့ချင်းစင်ကအင်တာနက် practice တွေနော်ဒီအပြင်းမကပုံအားတွေကိုအားကိုးတာတခုမှမပါဒါပြင်ဘုရားဘာသာဟုတ်ဖះကိုမကိုးကွယ်ဘူးလားအာမကိုးဘူးလားဆိုတာဖះစီအာကိုးတယ်ဆိုတာ advice ရအောင်လို့ဖះအာကိုးတာလောက်တာကိုယ်တိုင်လောက်အောင်ပါပဲဒါလက်တွေ့နဲ့ကြည့်မယ်ဆိုလို့ရှင်ကဲဆရာဝန်နဲ့လူနာနဲ့ပြောကြည့်အောင်ဆရာဝန်ကလူနာကိုယောဂကုတယ်ဆိုပါစို့လူနာကဆရာဝန်စီသွားတာဟာဘာအတွက်သွားတာဆရာဝန်ကစေကုပေးနိုင်သလားဆရာဝန်ကသူ့ယောဂါကိုပြောက်အောင်လုပ်နိုင်သလားလို့ဆိုဆရာဝန်ကအကြံမဲ့ပေးတာပြောက်အောင်လုပ်တာမဟုတ်ပြောက်အောင်လုပ်တာဆေးရလုပ်တာတကယ်ပြောရင်လေဆေးမပါဘဲနဲ့ဆရာဝန်ကမင်းယောဂါပြောက်စီလို့လုံးလို့ရမှာမရလားအဲ့တော့ဆရာဝန်စီသွားတာပါတော့ဆိုယောဂါအကြောင်းသိဖို့ရင်ဒီယောဂါပြောက်တဲ့နီလန်းကိုသိဖို့ရင်စားမဲ့ဆေးဝါးနေထိုင်နေကိုသိဖို့သွားသွားပြီးတဲ့အခါဆရာဝန်ကနေပြီးတော့အေးဒီလိုနေဒီလိုထိုင်ဒါမစားနဲ့ဒါစားဟောဒီဆေးတောက်သူပြောတဲ့အတိုင်းလုပ်တဲ့အခါယောဂပြောင်းသွားတယ်ဟောဘုရားမှာဖျားကိုယ်ွယ်တယ်ဆိုတာအဲ့ဒီအဓိပ္ပာယ်မျိုးပဲပြောမစမ်းဘုရားဗျာတရားပဲပြေးတာပဲနိဖျားစီသွားတာခုန advice ရှာဖို့သွားတာလေသွားပြီးရင်ခုနလောကမှာကိုယ်တိုင်ကြည့်ရမှာတရားပဲကိုယ်တိုင်စေးစားရသလိုအဲဆရာဝန်ကဘလို့ဆေးတွေညွှန်လိုက်ညွှန်လိုက်မတော့ဘဲနဲ့ကောင်းအောင်ထားတဲ့လူနာတွေပဲရောအပြောင်းမှောင်းတာဒီလိုရှိတာပေါ့နော်အဲ့တော့လက်တွေ့နဲ့ကျတော့ဒီတိုင်းပါပဲအဲ့တော့ရှိမယ်ဆိုလို့ရှိရင်သစ္စာ၄ပါးဆိုဒီမှာဒုက္ခသစ္စာကိုရှင်းရှင်းလင်းလင်းကြီးမြင်အောင်ဘက်ကသစ္စာလို့ခေါ်တဲ့ဒီစိတ်ဆွမ်းအား၈ခုထူထောင်အောင်ဒီပေါ်မှာအလုံးလုံးတာအလုံးလုံးရင်လုံးလုံးရင်နဲ့သူကတွေ့တာမှုတွေကိုဖယ်ရှားလိုက်တယ်တွေ့တာမှုဖယ်ရှားလိုက်နိုင်တယ်နဲ့အင်းငိမ့်မှုဆိုချုပ်ငိမ့်မှုဆိုတဲ့တောကချုပ်ငိမ့်သွားတာတို့ဘာတို့ strategy ချုပ်ငိမ့်သွားတာတို့အဲ့ဒီချုပ်ငိမ့်မှုဆိုရင်နောက်ဆုံးမှာရှုံးနံသင်္ခါရတရားတွေအလုံးချုပ်ငိမ့်နေဆိုရင်နိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တယ်လို့ဒါတခြားဘာသာနဲ့ဘုရားဘာသာမတူညီတဲ့သဘောတရားတွေဟာလက်တွေ့ကျင့်သုံးပြီးတော့ကြည့်မယ်ဆိုလို့ရှိရင်မတမ်းမထင်ရှားတယ်ဘုန်းကြီးတို့တည်းဟာတကယ်လောက်ရမှာတော့ဒီအလုပ်ကိုတကယ်လုပ်မှာကိုယ်ကိုယ်တိုင်လက်တွေ့အကျိုးခံစားနိုင်တဲ့အလုပ်ဖြစ်တယ်လှုပ်ကြည့်တာနဲ့တပြိုင်တည်းကိုယ့်ကိုယ်ယုံကြည်မှုဆိုတာအခြေခံပြီးတော့သိမြင်မှုပေါ်မှာလက်တွေ့လှုပ်လို့လက်တွေ့မြင်လာတဲ့ပုံမှာယုံကြည်မှုဆိုတာပို့ပြီးတော့ပြင်းထန်လာပို့ပြီးတော့ခိုင်မာလာနိုင်အဲ့ဒါကိုဒသနမူလကတတ္ထလို့ခေါ်တယ်တတ္ထပံဖြစ်သွားရင်အဲ့ဒီပညာကိုအခြေပြုတဲ့ပညာကိုအခြေပြုတဲ့ပညာရှိတဲ့တရားတရားကမှတကယ်အပြောင်းအလဲမရှိတဲ့တရားတရား ညကန်းယုံကြည်တာမျိုးမဟုတ်တော့ဘူးပေါ့ကိုယ်ကိုယ်တိုင်သိပြီးတော့ယုံကြည်တယ်ဆိုရအနေထားမျိုးရအောင်ကြိုးစားအထောက်အမှဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသ